အနာဒိတ်စစ်တပ်အပေါ်နိုင်ငံတကာရဲ့တစည်းတလုံးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာဆိုရင်မြန်မာနိုင်ငံမှာအရသာအုပ်ချုပ်မှုစနစ်ပြန်လည်ဖြစ်ထွန်းလာစေရည်အတွက်အထောက်အကူဖြစ်နိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်က VOA အာရှအစီအစဉ်နဲ့တည်တံ့ဆက်သွယ်မိမျက်မှုမှာပြောပါတယ်။ဆီယနာတိတ်မှုမှာတာဝန်ရှိသူတွေကိုသာမကအနာဒိတ်စစ်ကောင်စီကိုပါအမေရိကန်ကဒဏ်ခတ်အရေးယူလိုက်တဲ့အချက်နောက်အမေရိကန်ဗြိတိန်နဲ့ကနေဒါတို့ကမြန်မာနိုင်ငံဆီယနာတိတ်မှုမှာတာဝန်ရှိသူတွေအပေါ်တင်းညီတညွတ်ထဲဒဏ်ခတ်ပိတ်ဆို့တာတွေကိုထောက်ပြပြီးမြန်မာလူထုနဲ့အတူရပ်တည်လို့တဲ့နိုင်ငံတွေအနေနဲ့အလားတူတစုတစည်းတဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရင်တော့စစ်ကောင်စီအပေါ်အစွမ်းကုန်ဒဏ်ခတ်ပိတ်ဆို့အရေးယူမှုဖြစ်စေနိုင်တယ်လို့ယူဆတဲ့အကြောင်းအထူးကိုယ်စားလှယ်အန်ဒရူးစ်ကပြောပါတယ်။လက်ရှိမှာတော့နိုင်ငံ40လောက်ကမြန်မာပေါ်မှာစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ပါတယ်။မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုမချမှတ်ရသေးတဲ့မြန်မာအပေါ်လက်နက်တင်ပို့မှုတားမြစ်ချက်ကိုမကန့်သတ်လို့တဲ့နိုင်ငံတွေကိုဖော်ထုတ်ပြီးမြန်မာလူထုနဲ့အတူရပ်တည်လာစေရေးတိုက်တွန်းအားပေးနိုင်ကြောင်းလည်းသူကထပ်လောင်းပြောပါတယ
်။ For the international community to step up and take these strong sanctions
မြန်မာလူထုနဲ့အတူရပ်တည်နေပါတယ်ဆိုတာနဲ့မြန်မာလူထုကိုတိုက်ခိုက်နေတဲ့စစ်လက်နက်ပစ္စည်းတွေဝယ်ယူနိုင်စေမယ်ဘဏ္ဍာငွေကြေးဖြတ်တောက်ရေးကိုအတူတကွဆောင်ရွက်မယ်ဆိုရာကိုရှင်းရှင်းလင်းလင်းပြသဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးလက်နက်တင်ပို့မှုတမ်းမြစ်ချက်တွေကိုဆောင်ရွက်ဖို့လိုအပ်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်အန်ဒရူးစ်ကတိုက်တွန်းပါတယ်စစ်ကောင်စီကိုနိုင်ငံတကာဘက်ကတညီတညွတ်ထဲဒဏ်ခတ်ပိတ်ဆို့ရေးတိုက်တွန်းအားပေးနေတဲ့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကအနာသိမှုနောက်ပိုင်းထွက်ပြေးတင်းရှောင်ရသူတွေအပါအဝင်နိုင်ငံတွင်းအကူအညီလိုအပ်သူတွေကိုလူသားချင်းစာနာထောက်ကူမှုပေးအပ်ဖို့ကလည်းတိတ်ပြီးအရေးကြီးနေတဲ့အကြောင်းထောက်ပြပြောဆိုခဲ့ပါတယ်ရှင်။